ဒီမှာနဲ့တရုတ်နိုင်ငံတို့ပေါ်ပြစ်မှတ်ထားတန်ခတ်ရေးချင်မှုတွေအရှိန်မြင့်လှုပ်ဆောင်မဲ့လောက်ပံကွင့်အာဏာအသစ်တွေချမှတ်လိုက်တာကြောင့်ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်အစိုးရအနေနဲ့လွတ်တော်အမတ်တွေနဲ့ရဲ့ PRP မှုတွေရင်ဆိုင်ရဖို့ရှိတဲ့ကြောင်းဩစတြေးလျထုတ်တကားရီယန်သတင်းမှာဖော်ပြပါတယ်။လူခွင့်ရေးချိုးဖောက်သူတွေနဲ့အကျင့်ပြတ်ချစားသူတွေပေါ်ပြစ်မှတ်ထားအရေးယူဖို့အမေရိကန်၊ကနေဒါ၊ UK နဲ့ဥပဒေကိုဩစတြေးလျမှာလည်းကျင့်သုံးဖို့ပါတီပေါင်းစုံပါဝင်တဲ့လွတ်တော်အမတ်တွေကတောင်းဆိုနေကြတာပါ။ဩစတြေးလျလွတ်တော်ကအခုပြန်ထမ်းလိုက်တဲ့လုတ်ပိုင်ခွင့်အသစ်ကိုအသုံးချပြီးမြန်မာနဲ့တရုတ်အစိုးရတာဝန်ရှိသူတွေပေါ်တန်ခတ်ရေးယူမှုတွေလှုပ်ဆောင်ကြဖို့ဩစတြေးလျညွန်မောင်းအစိုးရအဖွဲ့အတွင်း PRP မှုတွေဖြစ်ပေါ်လာမယ်ဆိုတဲ့တုံ့တက်ပြောဆိုမှုတွေထွက်ပေါ်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်ကျွလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ဗိုလ်ချုပ်မှုကြီးမရောက်လိုင်းအပါအဝင်ထိတ်တန့်စစ်ကောင်းဆောင်၄ဦးကိုအမေရိကန်ပြည်ထောင်စုက Global Magnitsky ဥပဒေနဲ့တန်ခတ်ရေးယူထားပြီးဖြစ်သလိုဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းစစ်ကောင်းစီကအသေးမှမပြုပါဘူး။အလားတူပဲ EU UK နဲ့ကနေဒါနိုင်ငံတို့ကလည်းအာဏာသိမ်းမြန်မာစစ်ကောင်းဆောင်တွေအပေါ်တန်ခတ်ရေးယူမှုတွေချမှတ်ထားပြီးဖြစ်ပေမဲ့ထိတ်တန့်မြန်မာစစ်ကောင်းဆောင်တွေအပေါ်ဩစတြေးလျကအပြစ်ပေးအရေးယူမှုတွေချမှတ်တာမရှိသေးပါဘူးခင်ဗျာ။